ဲ့ရှင်အခုတန်တွဲမှာတပြုတ်ချိုင်ကျင်းရွာတရွာလုံးလောက်နှီးပါဒီမီးရှို့ခံရတယ်ဆိုပြီးတော့တည်င်းရပါတယ်ဟိုဒီကိစ္စကဘလို့ဖြစ်တာပါလဲရှင
်28ရက်နေ့မနေ့ပိုင်းရပါတော့ကမာမျိုးသားတို့တိုင်းပါတီရဲ့ဆိုင်ပုံရှိတဲ့ဟိုဥကျော်ဇန်ကအိမ်ရှိမှာပေါ့နော်ဆိုင်ကယ်3ဘင်းတစ်စီးကရန်ထားတယ်ခဏဖိတ်ပေးပါဆိုပြီးတော့နောက်ဆိုင်ကတမတယောက်ကသူတို့အချင်းချင်းဖြစ်ကြတယ်ဥကျော်ဇန်ကသွားပြီးတော့ဖြန့်ဖြေတဲ့အမဲလေးနဲ့လည်းဖိတ်ပေးပါဟိုနတ်ပိတ်နေလို့ပြောတာပေါ့ကွာတယောက်နဲ့တယောက်ဘာကြောင့်စကားများကြတယ်လဲဆိုပြီးတော့သူကဖြန့်ဖြေတဲ့အခါသူ့ကိုအစွမ်းရောက်ပေါ်တော့မလို့ခေါ်မလဲကျွန်တော်တို့ဒီ669အဖွဲ့တွေကနေပြီးတော့အုပ်စုလိုက်ဝင်လာပြီးရင်အဲတရားစွဲမယ်ရိုက်မယ်ပုတ်မယ်အိမ်ကိုဖျက်မယ်ဆိုပြီးတော့လူ90လောက်ရောက်လာပါတယ်အဲ့ဒီရောက်လာပြီးရင်ပုံက3မျိုးတက်ပြီးတော့တရားစွဲဆော်လိုက်ပါတယ်အဲ့ဒီဟာနဲ့တက်တင်ပြီးတော့ရခိုင်ဗုဒ္ဓဘာသာဝင်တော်တော်များများကထပ်ပြီးတော့မကြည်မနှံ့သေးဘူးဆိုပြီးတော့ဒီမွတ်စလင်တွေကိုပြန်ဖက်တဲ့ကိစ္စမျိုးဟိုတက်တင်ဆောင်ရွက်လာတယ်ဆိုတာကျွန်တော်တို့သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကမန်လူမျိုးဆိုတာကဟိုရခိုင်ဘရင်လက်ထက်မှာတည်းကဒီစစ်မှုထမ်းလာခဲ့တာလို့ကျမတို့ကတမိုင်းချောင်းအရာသိရတယ်။နောက်ဗမာအစိုးရလက်ထက်မှာဆိုရင်လည်းနိုင်ငံသားစီစီရေးကပြားတွေတရားဝင်ကင်ဆောင်ထားတဲ့လူတွေဖြစ်တယ်။ဒီလောက်ဒီနှစ်ပေါင်းရှည်ကြာပေါ့လေရခိုင်လူမျိုးတွေနဲ့အတူတကွနေလာပြီးမှအခုလိုဖြစ်ရတယ်ဆိုတာဘာကြောင့်လို့ဦးထွန်းဝေထင်ပါလဲရှင့
်။ဘာကြောင့်ဆိုတော့ဒါနိုင်ငံရေးပယောကလည်းပါမှာပေါ့နော်။နိုင်ငံရေးပယောကလို့ပဲကျွန်တော်ထင်ပါတယ်။အဲဒါခေတ်နောက်ပြန်ဆွေးရှင်တဲ့လူတွေအဲဟိုဒီမိုကရေစီကြကြလူအဖွဲ့ရေးတွေကိုမပေးချင်တဲ့အဖွဲ့အစည်းတွေပေါ့နော်ဒါမျိုးတွေကကြိုးကင်ပြီးဆောင်ရွက်နေတဲ့ပုံစံမျိုးလက်ထင်ရပါတယ်။ဘာကြောင့်လဲဆိုရင်ဒီအခုလက်ရှိဖြစ်နေတဲ့အတိုင်းအတာမှာလုံခြုံရေးတွေတကယ်ပေးနိုင်ပါလေနဲ့လုံခြုံရေးမရဘဲနဲ့အဲမီးရှို့မှုတွေအုံကြွမှုတွေအဲအကြမ်းဖက်မှုတွေကိုကြည့်လိုက်ချင်းအပြင်ကျွန်တော်တို့နောက်ဆောင်ဒီဇိုင်းမှာအဲကျွန်တော်တို့တားဆီးနေတဲ့ဈာထည်ကဒီအကြမ်းဖက်မှုတွေကိုနောက်ဆောင်ဇက်တိုက်ကျွလွန်လာတဲ့အတွက်ကြောင့်ဒါနောက်ကကြိုးကင်မှုပါတယ်အဲ့ဒါတားဆီးမှုတွေထမ်းတမ်းမှုတွေကိုအဲဟိုအမှန်မှဆောင်ရွက်နိုင်ပါလေနဲ့ပေါ့နော်ဆောင်ရွက်မှုအားနည်းချက်တွေကိုတွေ့ရပါတယ်ဒါကြောင့်မို့လို့ဒါခေတ်နောက်ပြန်ဆွေးမဲ့နော်ဒီမိုကရေစီနဲ့စတင်ပဲလူတွေကအုပ်စုတွေလုပ်နေတယ်ဆိုတာတော့ကျွန်တော်တို့အဲ့လိုပဲခံမှန်ပါတယ
်ဟုတ်ကဲ့အခုဖြစ်နေတဲ့ပြဿနာတွေကိုဘယ်လိုဖြေရှင်းရင်အကောင်းဆုံးလို့ဦးထွန်းဝေယူဆလဲရှင့်
တကယ်တမ်းကျတော့အကျန်းဖက်လုပ်တဲ့လူတွေရဲ့ပေါင်းဆောင်တွေကိုကျွန်တော်တို့စည်ရင်းနေတဲ့ဘဝတိတိကျကျပေါ်ပြတင်ပြနိုင်ပါတယ်တန်တွဲမြို့မှာပေါ့နော်ဒီလူတွေကိုဖမ်းဆီးထိန်းသိမ်းနိုင်ပြီးတော့ဒီအကျန်းဖက်မှုရတဲ့အောင်လုံခြုံရေးအားမြင့်မယ်အဲ့ဒါဒီကျွန်တော်တို့ရေးဖက်စစ်တပ်ဖက်ပေါ့နော်အကုန်လုံးကနေပြီးတော့ဝိုင်းဝန်းပြီးတော့ဒီနိုင်ငံတော်ပိုင်းအစိုးရကပါပူးပေါင်းပါဝင်ပြီးဒါစ조사ရမှာပါ조사မယ်ဆိုလို့ရှိရင်တော့ဒီညှိချရေးတစ်ခုကိုရလာနိုင်ပါတယ်
ဟုတ်ကဲ့အခုဖြစ်သွားတဲ့ပြဿနာတွေကြောင့်ပေါ့ရှင်အခုနှစ်ပေါင်းများစွာတူနေလာခဲ့တဲ့ဒီကမန်လူမျိုးတွေနဲ့ဒီဒေသခံရခိုင်တိုင်းရင်းသားတွေကြားထဲမှာဘယ်လိုအနေအထားမျိုးတွေရှိလာနိုင်မလဲ။နောက်ဥထုံးဝေတို့ပါတီဒီနေရောဒီကိစ္စကိုဘယ်လိုများဆောင်ရွက်နေပါလဲရှင
်။ကမန်လူမျိုးတွေကတော့လောလောဆယ်မှာဘာတစ်ခုမှခုခံဖို့အစင်းနဲ့မရှိပါဘူး။အဲသူ့ဟာသူရတာမှာအေးချမ်းချမ်းနေချင်တယ်သူစီးပွားရေးသူလုပ်ချင်တယ်ကျွန်တော်တို့ကအမြဲတမ်းပြောနေတာကတော့အဲနိုင်ငံတော်အကြီးအကဲတွေအလားဟိုတရားဥပဒေစိုးမိုးရေးအဖွဲ့တွေလုံခြုံရေးအဖွဲ့တွေကိုကူညီပြီးတော့လုံခြုံရေးစိုးမိုးပေးပါတရားဥပဒေစိုးမိုးရေးကိုအဲဟိုကူညီဆောင်ရွက်ပေးပါဆိုပြီးတော့ကျွန်တော်တို့ကိုလှမ်းပြီးတော့အကူအညီတောင်းနေကြပါတယ်ကျွန်တော်တို့လည်းဒီဘက်မှာတက်နိုင်တဲ့အဲဟိုအစိုးရအဖွဲ့အစည်းတွေအပြင်ပပုဂ္ဂလိကအဖွဲ့အစည်းတွေအရဖက်အဖွဲ့အစည်းတွေမှာကျွန်တော်တို့အကူအညီတောင်းနေပါတယ်ပတိပက္ခပါတယ်လို့ကျွန်တော်တို့ကအဲ့ဒီဘက်မှာညှိချရေးရရှိဖို့အတွက်ကိုပဲအဲကိုဖက်ကလူတွေကိုအဲဟိုနေ့ပေါ်ဟိုမီးလောင်မီးချို့ခံရတဲ့လူတွေအဲ့ဒီလူတွေကိုကျွန်တော်တို့ပြန်လည်ပြီးတော့ဒီရပ်ကွက်ထေးတွေကိုပြန်ရောက်လာအောင်အဲဟိုပေါ်နေရာထိုင်ခန်းချဖို့အစီအစဉ်တွေအဲနောက်တစ်ခုကအခက်အခဲရှိတဲ့လူတွေကိုကူညီနိုင်ဖို့အစီအစဉ်တွေလောလောဆယ်ဒါပဲတည်ဆောက်နေပြီးတော့နောက်ထပ်ဆက်မဖြစ်ဖို့အတွက်ကိုနိုင်ငံတော်အစိုးရစီမှာကျွန်တော်တို့တောင်းခံတင်ပြထားတာတွေရှိပါတယ်အရဖက်အဖွဲ့အစည်းတွေမှာအဲတင်ပြတောင်းခံထားတာတွေရှိပါတယ်အဲလုံခြုံရေးအဖွဲ့တွေမှာတင်ပြတောင်းခံထားတာရှိပါတယ်လောလောဆယ်ဒါပဲလုပ်နိုင်ပါသေးတယ်
အော်အခုလိုပြဿနာမျိုးနောက်မှထပ်ပြီးတော့မဖြစ်ပွားရအောင်အခုဒီလူမျိုးစုနှစ်စုကြားမှာဘလို့နေထိုင်သင့်တယ်နောက်ဘလို့ဆောင်ရွက်သင့်တယ်ဆိုတာမျိုးဥထုံးဝေအကြံပြုခြင်းလဲရှင
့်ကျွန်တော်တို့ကကမန်လူမျိုးတွေကရခိုင်လို့ပဲခံယူထားပါတယ်ကျွန်တော်တို့ဟာရခိုင်ရုံးမျိုးစုဝင်ဖြစ်တယ်ရခိုင်မရင်မရလက်ထက်ကရခိုင်ပြည်နယ်ကိုကာကွယ်ပေးခဲ့တဲ့လူတွေဖြစ်တယ်ကျွန်တော်ကမန်တိုင်းလည်းအခုလည်းရခိုင်လိုပဲနေပါတယ်တဟဇာရလည်းဖြစ်ပါတယ်အဲစားတာစောက်တာနေတာထိုင်တာပုံလုံးရခိုင်နေနဲ့ဘာမှမကွဲပြားပါဘူးအဲအခုလည်းချင်တွဲနေထိုင်နေရပါပဲ ဘာပဋိကမ္မမရှိပါဘူးဒါပေမဲ့လို့အခုဖြစ်လာတဲ့ပြဿနာတွေကဒါဘယောဂတွေကြောင့်ဖြစ်တယ်ဆိုတော့ကျွန်တော်တို့ကနေပြီးတော့အတူရှင်တွဲနေတဲ့ဘုရားအစိုးရကညှိချရေးလုပ်ပေးလိုက်ရင်ဘုရားဟိုကြမ်းဖက်တဲ့လူတွေကိုဖမ်းဆီးလိုက်မယ်ထိန်းသိမ်းလိုက်မယ်ဆိုလို့ရှိရင်အတူရှင်တွဲနေထိုင်ပြီးသားပါပဲဘာမှဆက်လက်လုပ်เสียမှာမလို့ပါဘူးအတူတူပါပဲရခိုင်နဲ့ကမာနဲ့ဆိုတာစကားပြောတာလည်းအတူတူနေတာထိုင်တာစတာတောက်တာလည်းအတူတူဖြစ်တဲ့အတွက်ကြောင့်ဘာမှပြုတ်ပြောင်းလဲเสียမှာမလို့ဘူးငဘိုတိုင်းပါပဲဒီတိုင်းပါပဲအတူရှင်တွဲပြီးသားပါ
ဟုတ်ကဲ့အခုလိုဖြစ်ကြပြီးတဲ့အတွက်ဦးထွန်းဝေကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါဆရာကျွန်တော်လည်းကျေးဇူးများတင်ပါတယ်